ပစိဖိကရုံးနဲ့တခြားနိုင်ငံများမိဖက်ဆက်ဆံရေး TPP လို့ခေါ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးရဖို့12နိုင်ငံဆက်ဆက်ညှိနှိုင်းနေတာမှာနောက်ဆုံးသဘောတူညီချက်ရဖို့တိုးတက်မှုရှိသားပြီဖြစ်ပေမဲ့အသေးစိတ်တချို့ဆက်ပြီးတော့ညှိနှိုင်းမှုလိုသေးတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါရယ်သဘောတူညီချက်ရဲ့ရည်မှန်းချက်တွေကိုစင်ကာပူနိုင်ငံမှာရောက်နေတဲ့ဝန်ကြီးကယ်ရီကအထူးကထောက်ပြပြောသွားတာပါဒီသဘောတူညီချက်ဟာပါဝင်တဲ့နိုင်ငံတွေအတွက်စီးပွားရေးအခွင့်အရေးတွေကိုဖန်တီးပြုံတာမကကောင်းမွန်တဲ့အုပ်ချုပ်ရေးပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုတို့ကိုအထောက်အပံ့ပြုမှာဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါရယ်ဆစ်ဆက်ညှိနှိုင်းနေကြတာနှစ်တော်ကြာနေပြီဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်ပြည်ထောင်စုဟာဝိုင်ချွန်းမှာလုပ်တဲ့ဆွေးနွေးပွဲတွေအတွင်းနောက်ဆုံးဆင့်စာချုပ်အပေါ်ကုန်သွယ်ရေးဝန်ကြီးတွေသဘောတူညီချက်မရခဲ့ကြပါဘူးသဘောတူညီချက်ရပြီဆိုရင်တော့ TPP ဟာတစ်ကမ္ဘာလုံးစီးပွားရေးရဲ့40ရာခိုင်နှုန်းကိုလွှမ်းခြုံတက်ရောက်မှာဖြစ်ပါရယ်နိုင်ငံတကာအလုပ်ကိုင်တဲ့ပတ်ဝန်းကျင်ရေးရာစံနှုန်းတွေကိုလိုက်နာဖို့နိုင်ငံပိုင်လုပ်ငန်းတွေပုဂ္ဂလိကကဏ္ဍနဲ့မျှတစွာရှင်ပြိုင်ဖို့အသက်မပြည့်သေးတဲ့လုပ်သားတွေကိုအသုံးပြုတာဒါမှမဟုတ်ဘေးရန်မကင်းတဲ့လုပ်ငန်းခွင်တွေမှာလုပ်ကိုင်တာမျိုးကိုစီးပွားရေးလုပ်ငန်းတွေရှောင်ရှားဖို့တောင်းဆိုပြီးစံနှုန်းသတ်မှတ်ချက်တွေကို TPP ကမြှင့်တင်ပေးမှဖြစ်တယ်လို့ Mr. Kerry ကပြောပါရရှင်